ကရင်ပြည်နယ်ဖပွန်မြို့နယ်က KNU တပ်မဟာ9နယ်မြေအတွင်းတိုက်ပွဲဖြစ်နေတဲ့ area ထဲမှာအရေးပေါ်ကူညီထောက်ပံ့ပေးနေသူတူရွာအဝင်မှာစစ်တပ်ဘက်ကပစ်ခတ်မှုကြောင့်သေဆုံးခဲ့ပါတယ်။အဲ့ဒီဒေသမှာ KNU နဲ့မြမတပ်မတော်တို့မက်လာကလေးကတိုက်ပွဲတွေပြင်းထန်နေခဲ့ပြီးအခုဆိုရင်ရွာသား2300ကျော်နေရပ်ဆုံးခွာပြီးစစ်ဘေးရှောင်နေကြပါတယ်။တနိုင်ငံလုံးအပြစ်ရသဘောတူစာချုပ် NCA ကိုသာမကလူ့အခွင့်အရေးကိုပါချိုးဖောက်ခံနေရတာဖြစ်တဲ့အကြောင်းဖပွန်ခရိုင်အရေးပေါ်ကူညီရေးအဖွဲ့ကပြောတယ်လို့ဆက်သွယ်စုံစမ်းထားတဲ့ Thai အခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ KNP နဲ့ဖပွန်ခရိုင် KNU ရဲ့တပ်မ9နယ်မြေမှာမြမတပ်မတော်ကလန်တိုးချက်ဖောက်လုပ်တဲ့ကိစ္စနဲ့ပတ်သက်လို့ပြီးခဲ့တဲ့မလကစပြီး KNU နဲ့မြမတပ်မတော်ကြားနှစ်ဖက်တင်းမာမှုတွေဖြစ်ပွားခဲ့ပြီးတိုက်ပွဲတွေဖြစ်ခဲ့တဲ့အတွက်နေရက်ဆုံးွာပြီးစစ်ဘေးရှောင်သူတွေ2300ကျော်ရှိခဲ့တယ်ဆိုပြီးဖပွန်ခရိုင်ရေးပေါ်ကူညီထောက်ပံ့ရေးဖွဲ့ကဆိုပါတယ်။ April 5ရက်နေ့မှာတော့အဲ့ဒီဒေသကလဲမှုပလောရွာသားတဦးလဲဖြစ်အရေးပေါ်ကူညီထောက်ပံ့ရေးအဖွဲ့ကတာဝန်ရှိသူတဦးလဲဖြစ်တဲ့အသက်42နှစ်အရွယ်စောအိုမူဟာမြန်မာစစ်တပ်ကပြစ်ခတ်ခဲ့လို့သေဆုံးသွားခဲ့ကြောင်းဖပွန်ခရိုင်အရေးပေါ်ကူညီထောက်ပံ့ရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူမန်းမန်းမန်းကပြောပါတယ
်အဲ့ဒီမှာဒီစိုက်ကယ်နဲ့သွားရင်းနဲ့ရှင်းဆုံးမှာသွားတော့အဲ့ဒီမှာအပြစ်ခံရှိတယ်ပေါ့နော်စိုက်ကယ်ကတော့၄ကြီး၅ကြီးလောက်ပါတာပေါ့နော်နော်အဲ့ဒီမှာတစ်ချက်တည်းမှာပဲအဲတိကျခက်ကြတဲ့ပွဲပါဆက်ဖြစ်သွားတဲ့သဘောရှိတာပေါ့နော်အဲ့ဒါကြောင့်မလို့ကျွန်တော်တို့ဒီချာလာကတော့လုံးအပြစ်ခံပြီးတော့ဒါသိဆုံးသွားတယ်ဆိုတော့ကြည့်ချာပါပေါ့နော်ဟုတ်တယ်သွားနေကြတာပဲခြေနေကြည့်ပြီးတော့မှတော့သွားလာကြတာပဲရှိတာပေါ့နော်အဖြစ်လဲဆိုတော့ရွာထဲမှာတော့ဟိုဒီချာတော့ပြန်နေကြသေးတယ်ပေါ့နော်တော်တော်လေးပဲဝင်လိုက်ထွက်လိုက်နဲ့လိုအပ်တာကိုပြန်စောင့်နားထောင်လိုက်ပေါ့နော်ဝင်ထွက်တာလည်းတော့ရှိကြပါတယ်အနည်းအများတော့ဒီတော့တော့ကျော်တော်တဲ့ပေါ့သူကတော့ကျွန်တော်တို့လူမှုအဖွဲ့ကြီးမှာဒီကူညီကလေးဖွဲ့တယ်မှာလဲဖွဲ့ဝင်ဒီနန်းတူရပြောရမှာဖြစ်တာပေါ့နော
်အခုလိုမျိုးရွာသားတွေလုံခြုံမှုမရှိတာဟာ KNU နဲ့မြန်မာအစိုးရတို့လက်မှတ်ရေးထိုးထားတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲစေးရေးသဘောတူစာချုပ် NCA ကိုလည်းချိုးဖောက်တာဖြစ်တယ်လို့လူ့အခွင့်အရေးချိုးဖောက်ခံရတာဖြစ်တာကြောင့်နိုင်ငံတော်ကတာဝန်ရှိသူတွေအနေနဲ့ကာကွယ်ဖြေရှင်းပေးဖို့အတွက်လည်းတောင်းဆိုထားတယ်လို့ဆိုပါတယ်
ဒီဖြစ်စဉ်ပေါ်မှာခြေခံပြီးတော့ဗောနော်ဒီနိုင်ငံတော်သမ္မတနဲ့ဒေါ်ဆန်းစုကြည်ကိုအဲဒီကိစ္စနဲ့ပတ်သက်ပြီးတော့တစုံလုံးဆိုင်ရာမှာနော်ဒါဟိုကာကွယ်ဆောင်ရွက်ပြင်နိုင်ဖို့အတွက်ကျွန်တော်တို့မိတ္တာရက်ခံပြပို့တဲ့သဘောလည်းပါပါတယ
်ဒီဆုံးသူဟာဌာနေကရင်တိုင်းရင်းသားလူမျိုးတူဖြစ်ပြီးရေယာနဲ့တက်တော်စီမံခန့်ခွဲမှုတွေပါဝင်ဌာနေတိုင်းရင်းသားတွေရဲ့အခွင့်အရေးတွေနဲ့ဖာပွန်ခရိုင်တွင်းကငင်းငယ်ရေးကိစ္စတွေကိုဆောင်ရွက်ပေးနေတဲ့လူလူကောင်းဆောင်တူဖြစ်တယ်လို့လည်းပြောဆိုသွားပါတယ်ရှင
်။မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။